ယနေ့ညသာသနာတော်နှစ်2565ခုနှစ်ကောဇာတက္ကရာ1383ခုနှစ်နရောလာပြေကျော်4ရက်2021ခုနှစ်ဒီဇင်ဘာလ22ရက်ဗုဒ္ဓဟူးနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောကိုရဲမင်းသိန်းမအေးလက်ကံစောနှစ်ဖက်သောမိသားစုများ၏ဆင်ကျင်းပပြုလုပ်အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လင်း၍ကျေးဇူးတော်ရှင်ပါမောက္ခချုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံခြေတော်သောဥခရေဖျားပြီတော်ရည်သေးသာရှောက်တာအပ်ပါသည်ဖျာ
သာသနာတော်နှစ်2565နှစ်ယမသက်ကရေ1383ခုနှစ်နရောလာပြီးကျော်3ရက်နိုင်ငံတကာနှစ်2021ခုနှစ်ဓိဇမ22ရက်အွန်လိုင်းမှာဟောကြားအပ်သောဓမ္မိကထာတရားဒေသနာဘယ်သူအမှားလဲဒီနေ့ဟောကြားမဲ့သုတ်တန်ကအတ္တထန္တသုတ်တန်လို့ခေါ်တယ်အတ္တတဏ္ဍဆိုတာတဏ္ဍဆိုတာအပြစ်ထံလို့ဆိုလိုပေးမယ်လို့အပြစ်ထံအမှားရင်ပြုလုပ်ခြင်းကြောင့်ဖြစ်ပေါ်လာတာမဟုတ်အတ္တတဏ္ဍရဲ့အဓိပ္ပာယ်ကတော့ကိုယ်အမှားပဲလောကမှာလူတွေဒုက္ခရောက်တာဟာသူများအမှားမဟုတ်ကိုယ်အမှားကြောင့်ဒုက္ခရောက်တယ်အဲ့လိုအဓိပ္ပာယ်ယူလို့ရတယ်ပေါ့ဒါကြောင့်မို့ဒီသုတ်တန်ကိုနိုင်မသားပြည့်တဲ့အခါမှာဘသူအမှားလဲဆိုတာဆင်ញင်သုံးသပ်ကြည့်ဖို့ဘာအတွက်ဆင်ញင်သုံးသပ်ရမလဲဆိုရင်လောကမှာလူတွေဖိယံရနေကြုံကြတယ်ဆင်းရဲဒုက္ခတွေရောက်ကြတယ်အခက်အခဲတွေတွေ့ကြတယ်ပြဿနာမျိုးစုံနဲ့ရင်ဆိုင်ကြရတယ်အဲ့ဒီလိုဖြစ်တာဘသူအမှားလဲကိုကြောင်လားသူချောင်လားအဲ့ဒါနဲ့ပတ်သက်ပြီးမြတ်စွာဘုရားဟောထားတဲ့အတ္တတဏ္ဍသုတ်ကိုနိုင်မသားပြီးတော့စဉ်းကျင်စဉ်းစားဖို့အဖြေထုတ်နိုင်ဖို့ပေါ့နော်အဲ့တော့ဒီသုတ်တံဖြစ်ပေါ်လာခြင်းအကြောင်းကတော့ပါကိယနဲ့ကောလိယချာမှာရောဟိဏီဆိုတဲ့မြစ်မြစ်ခန့်ငယ်ငယ်မြစ်ကလေးပေါ့တခါတည်းရန်ရေရှိရေများတယ်တခါတခါရိုးရေနေတယ်ဗမာပြည်မှာပြောရင်တော့မူးမြစ်လို့ဟာမျိုးပေါ့တိတ်ကြီးမားတဲ့မြစ်ကြီးမဟုတ်ဘူးခင်ငါတို့ယမုနာတို့လိုကြီးတဲ့မြစ်ကြီးတွေမဟုတ်ဘဲနဲ့ချောင်းသာသာမြစ်မျိုးတွေအဲ့ဒီမြစ်တွေဟာနှစ်နိုင်ငံအတွက်ဒီနဆိုင်ပြို့ဖို့အတွက်အရေးပါတယ်ပေါ့ရှေးရဖို့အတွက်ဗုဒ္ဓမအရေးပါတယ်ဒီကနေ့ခင်မှာမဟုတ်ဘူးရှေးခေတ်ကလည်းဒီလိုပဲဤဤတွေပြီးတော့ဆိုင်ပြို့ရေးလုပ်ကြရတယ်ဒီကနေ့ခင်မှာဆယ်မြောင်းနေလုပ်တယ်လို့ပဲရှေးခေတ်ကလည်းဆယ်မြောင်းနေလုပ်ခဲ့တာဆယ်မြောင်းလုပ်ငန်းကနေ့ခင်မှာမဟုတ်ဘူးဟိုရှေးတုန်းကလည်းရှိခဲ့တယ်အဲ့တော့ရောဟိဏီမြေကနေပြီးတော့လည်းပဲမြောင်းသွဲပြီးတော့စပါးဆိုင်ပြုတ်တဲ့လုပ်ငန်းတွေကိုနှစ်နိုင်ငံကအသုံးချနေကြတာဖြစ်တယ်အဲ့လိုနှစ်နိုင်ငံအသုံးချတဲ့အခါတခါတည်းရန်ရေကလုံလုံလောက်လောက်ရှိတော့နှစ်နိုင်ငံသုံးနိုင်တယ်ပေါ့တခါတည်းရန်ရေမိုးခုံသွားလို့ရှေနေနေတဲ့အခါမှာနှစ်နိုင်ငံမသုံးတော့တဲ့အခါလည်းရှိတယ်အဲ့ဒီခါမှာတော့သူရဖို့ကိုရဖို့အချင်းများတာတွေဖြစ်လာတယ်။နိုင်ငံမသုံးတော့ဘူးဆိုတာ။ဟိုရှေ့တုန်းကတခါကြားဘူးလိုက်တယ်။ခင်းကမြေရည်နဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်စကားများဘူးလေပေါ့။တရင်းစာတွေမှာတွေ့တယ်။ခင်းကမြေရည်ကိုခွဲဝေသုံးဆွဲမှုနဲ့ပတ်သက်ပြီးတော့စကားများဘူးတဲ့။တရင်းကချင်းများဘူးတဲ့ပေါ့။ အရံတွေဒီနာမဲကောင်မြေဆိုလည်းပဲဒီပြဿနာတွေနှင်းငယ်ရှိနိုင်မဲကောင်မြေမဲကောင်မြေနိုင်ငံများဆိုရှိတယ်ပေါ့မဲကောင်မြေစီဝင်တဲ့နိုင်ငံ၅နိုင်ငံတော့ရှိတယ်အဲ့တော့ရေကိုအကြိမ်မဲကောင်မြေကိုဆဲလုံးမဲ့ဆိုလို့ရှိရင်ဒီနိုင်ငံတွေဟာရည်ရလိုမှုနဲ့ပတ်သက်ပြီးတော့အသုံးပြုမှုနဲ့ပတ်သက်ပြီးတော့အချင်းများစရာတွေရှိလာနိုင်တယ်ပေါ့အဲ့တော့ဒီရောဟိဏီမြင့်ကလေးကလည်းမြင့်ငယ်လေးဆိုတော့နှစ်နိုင်ငံရည်သွင်းပြီးတော့ယူမယ်ဆိုလို့ရှိရင်စိုက်ပျိုးရေးအတွက်မလုံလောက်ဘူးမလုံလောက်တဲ့အခါကျတော့သူရလို့မှုငါရလို့မှုနဲ့အငင်းဘွားလာကြတယ်အငင်းဘွားလာတဲ့အခါကျတော့တုံးနဲ့တူအလျှော့မပေးကြလိုက်လျောမှုမပြုတ်နိုင်မပြုတ်နိုင်တဲ့အခါကျတော့နောက်ဆုံးမှစစ်ပွဲထီအောင်ရောက်ရှိလာတော့မြတ်စွာဘုရားလက်ထက်ကလည်းအဲ့လိုပဲဒီတာကိယနဲ့ကောလိယကပိလဝနဲ့ဒေဝတဟလို့ဆိုတာကိယနဲ့ကောလိယဆိုတာဆွေတွေမျိုးတွေကြီးပဲအကုန်လုံးရောဟိဏီမြေကလေးချာနေတဲ့ဟိုဘက်ကနဲ့ဒီဘက်ကရှင်မြေဒိတာတွေကိုတာကိယနဲ့ကောသရိကောလိယတို့ဟာပိုင်ဆိုးပြီးတော့အဲ့ဒီမြေကိုသုံးပြုပြီးစိုက်ပျိုးရေးလုပ်ငန်းတွေလုပ်ကြတယ်နှစ်နိုင်ငံဖွံ့ဖြိုးအောင်လုပ်ကြတယ်အဲ့တော့ဒီနေရာမှာတာကိယတို့ကောလိယတို့ဖြစ်ပေါ်လာပုံသမိုင်းကြောင်းလေးကိုမှတ်သားသင့်တယ်ပေါ့လူမျိုးဆိုတာဖြစ်ပေါ်လာတာမြန်မာနိုင်ငံမှာလည်းပဲမြန်မာလူမျိုးဆိုတာဖြစ်ပေါ်လာတာဘယ်ကလာတာတုန်းသမိုင်းဆရာတွေအရဆိုရင်တော့တိဘက်တို့ဗာမင်းအနွယ်ကနေပြီးတော့မြန်မာဒေသဘက်ကိုဝေးရောက်လာတဲ့လူမျိုးအုပ်စုကနေပြီးတော့မြန်မာလူမျိုးအုပ်စုဖြစ်လာတယ်ပေါ့အဲ့တော့ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံထဲမှာလည်းပဲလူမျိုးအုပ်စုတွေကများတယ်အသီးသီးဝင်ရောက်လာကြတာတွေပေါ့မွန်ဂိုလွိုက်တို့နော်မွန်ခမာအုပ်စုတို့တိဘက်တို့ဗာမင်းတို့တို့လူမျိုးအုပ်စုတွေကယမနိုင်ငံဒေသတွေကိုဝင်ရောက်လာပြီးတော့ရှေးကြီးရမြန်မာရရှာရင်ကနေပြီးတော့ဒီကနေ့ခေတ်မြန်မာနိုင်ငံဆိုပြီးတော့ကပ္ပမြေပုံထဲမှာစည်ဝင်ဖြစ်လာတယ်ပေါ့အဲ့ဒါလိုပဲဟိမွန်ဒတောင်ချီမှာငကရောကတော့တော်ကြီးပဲအိန္ဒိယနိုင်ငံလူမျိုးအုပ်စုတွေဟာဟိမန္တတောင်ချေကိုရောက်လာပြီးတော့ရှေးကြီးရမျက်နှူရသုံးဖို့အကြောင်းတစ်ခုခုကြောင့်ရောက်ရှိလာပြီးတော့အစိုးလိုက်နေထိုင်ကြတဲ့ဒေသတစ်ခုဖြစ်ရောက်ရှိလာအဲ့တော့တာကိယတကြလူမျိုးတွေရဲ့သမိုင်းဆိုတာဒီကလေးတွေရောတကြလူမျိုးဆိုတာဒီဘောနိုင်ငံမှာရှိတယ်ဒီဘောနိုင်ငံကအဓိကလူမျိုးကြီးနှစ်ခုရှိတယ်နေပါဠိလူမျိုးနဲ့နေဝါရီလူမျိုးလို့ခေါ်တယ်နေဝါရီဆိုတဲ့လူမျိုးတွေကတကြလူမျိုးဆိုတာရှိတယ်နေဝါရီလူမျိုးတွေကဘယ်ကဆင်းသက်လာတဲ့အနယ်လဲလို့နိဗ္ဗာန်ရောက်တော့ကမေးချီတဲ့အခါတိဘက်တို့ဗာမင်းအနယ်ဆက်ပြောတယ်သူတို့ဒါကြောင့်မို့ရုပ်တရားပမာရီနဲ့တူတယ်ဧဝရီလူမျိုးကဗမာရုပ်တိုင်းပဲအကုန်လုံးဘာသာစကားလည်းပဲနေပါဠိနဲ့မတူဘူးနေပါဠိကတော့ကောရခာလူမျိုးပေါ့နော်ဧဝရီလူမျိုးကအဲ့ဒီနိုင်ငံမှာတော့မချော်ရတီသူကလူမျိုးစုအကောင်တယ်ဒါပေမဲ့အုပ်ဆိုးတာနေပါဠိကအုပ်ဆိုးတယ်ဘရင်ကြတော့အခုတော့ဘရင်စနစ်မရှိတော့ဘူးဒီဘောနိုင်ငံမှာဘရင်ကပြောက်ွယ်သွားပြီ ဘင်းစနဲ့ဖြတ်သိမ်းလိုက်ပြီဖြတ်သိမ်းလိုက်တော့အခုတော့ရွှေကောက်ပွဲနဲ့မဲနိုင်တဲ့လူကအုပ်ဆိုးတဲ့အနေအထားပြေရောက်သွားပြီပေါ့အဲ့ဒီမှာနေဝရီလူမျိုးအုပ်စုတွေထဲမှာတက်ကြလူမျိုးဆိုတာတွေ့ခဲ့တယ်သူတို့တတိတသန့်နေတယ်သိမယုံဒါပြန်အဲ့ဒီတက်ကြလူမျိုးတွေဟာဘယ်ချိန်ကဖြစ်လာတာလဲတကြသမိုင်းကိုရှားပွေကြည့်မယ်ဆိုရင်တော့ပိဋကစာပေမှာရှိတယ်မြတ်စွာဘုရားကိုယ်တိုင်ဟောခဲ့တာပဲဒီဘုရားကိုယ်တိုင်ဟောတာတော့အမတ်ထသုံးမှာဟောခဲ့တာရှိတယ်တက္ကရာတွေမှာလည်းပဲဒါရေးတယ်အဲ့ဒီသမိုင်းကြောင်းလေးကိုပြောမယ်ဆိုလို့ရှိရင်တော့အိန္ဒိယနိုင်ငံမှာမဟာသမဒဟိုရှေ့ရခင်ရက်ဒီစပရိမမဟာသမဒမင်းဆိုအုပ်စုခဲ့တယ်အဲ့ဒီမဟာသမဒမင်းအုပ်စုတဲ့အချိန်မှာမဟာသမဒမင်းရဲ့မျိုးဆက်ဝင်မင်းနေဟာနှစ်ပေါင်းရှိလျားဆိုအစဉ်ဆက်အထုတ်လာဒီအုပ်ချုပ်လာခဲ့တဲ့ထဲမှာအဲ့ဒီမဟာသမဒမင်းရဲ့သားစဉ်မြေးဆက်ထဲမှာဩကာကဝန္တာဩကာကဝန္တာဩကာကမျိုးနွယ်ဆိုပြီးတော့မျိုးဆက်တစ်ခုပေါ်လာတယ်ဩကာကမျိုးဆက်အဲ့ဒီဩကာကမင်းကလည်းပထမမျိုးဆက်ဒုတိယမျိုးဆက်တတိယမျိုးဆက်လို့သူကလည်း30ဆက်ရှိတယ်တတိယဩကာကမျိုးဆက်ဖခင်ကဘုရင်ဖြစ်သူရောက်လာတယ်တကြသမိုင်းပေါ်ဘောဖို့အတွက်ဒီအခြေခံလာတဲ့သဘောပေါ့နော်သူကတကြပြီးရင်တော့မဟုတ်သေးဘူးအဲ့တော့တကြပေါ်ဖို့ရအတွက်ဘယ်အနေပေါက်ဖွာလာတာတုံးဆိုအောက်ကကတတိယမျိုးဆက်အောက်ကကဘုရင်တတိယကျင့်ဦးဆိုတဲ့အောက်ကကဘုရင်ကနေပြီးတော့တကြသမိုင်းကိုစတင်လာတယ်အဲ့ဒီဩဃကဘုရင်ကြီးမှာမိဖုရား၅ဦးရှိတယ်ဟတ္ထာတဲ့စိတ်တာတဲ့ဇန္တုတဲ့ဇာလိနီတဲ့ဝိတာခာတဲ့ရှေခေတ်ကအိန္ဒိယမဟာရာဇာတွေမှာခဏခေတ်လည်းရှိတယ်အဲ့ဒါတွေကအိန္ဒိယမဟာရာဇာတွေပါမိဖုရားတစ်ပါးတစ်ပါးလည်းရှမ်းရွေတော့900စီရှိတယ်။နန်းတော်တစ်ခုမှဆိုလို့ရှိရင်သူတို့ကအသင်းနဲ့ဖွဲ့နဲ့ဘုရင်မင်းမျိုးတွေကနေကြတော့ဟိုအင်္ဂလိပ်လက်ထက်မတိုင်ခင်လေးမှာအိန္ဒိယမှာမဟာရာဇာမဟာရာဇာလို့ခေါ်တဲ့ဘုရင်ကြီးအများကြီးပဲရှိခဲ့တယ်။အိန္ဒိယဟိုအင်္ဂလိပ်ကဝင်ရောက်ပြီးတော့အိုဆိုးတဲ့အခါကျတော့မှအဲ့မဟာရာဇာတွေတချို့ကြံနေတချို့လည်းပျောက်သွားတယ်မိုက်ဆိုးမဟာရာဇာတို့ပါရဏသီကမဟာရာဇာတို့ရှိတယ်သူကအများကြီးပဲအိန္ဒိယမင်းတစ်ပါးကပမာပြည်မှာပဲအချုပ်ကျပြီးတော့ဘောရပြည်မှာပဲဟိုကွဲလွန်သွားတာတယောက်ရှိတယ်စပါရှားဆိုတဲ့ပဲဘာပြည်မှာအခုအင်းရောဘုရားနာစပါရှယ်လန်ဆိုတာအခုတော့ဇီဝကလန်လို့ပြန်နာမည်ပြောင်းထားတယ်ဒီမှာလေစပါရှယ်ဘင်းဆိုတာအိန္ဒိယကမဟာရာဇာတူပဲပမာပြည်ကတီဘောမင်းကိုအိန္ဒိယနိုင်ငံယရနာဂိရီကျွန်းကိုပို့ပြီးတော့အိန္ဒိယကပြည်နယ်တစ်ခုကဘရင်တူစပါရှယ်ဆိုတဲ့ဘရင်ကိုပမာပြည်ပို့တာအရင်ဘောအကျဉ်းကြနေချတာဟုတ်နော်ခြေချုံနဲ့ထားတာဘယ်မှသွားလို့မရအင်္ဂလိပ်ကအဲ့ဒါလိုအုပ်စိုးသွားတဲ့အချိန်မှာအဲ့တော့အဲ့ဒီမဟာရာဇာဆိုတဲ့ဒီဘုရင်ဒီမှာဒီမိဖုရားတွေရှိကြတယ်အဲ့မိဖုရားတွေမှာခေါင်းဆောင်တယောက်မှာဆိုရင်ချန်ရ900ရှိကြတယ် အဲ့လိုတတိယဥက္ကကဘယင်မှာမိဖုရား၅ဦးရှိတယ်၅ဦးရှိတော့အကြီးဆုံးမိဖုရားဟတ္ထာဆိုတဲ့အက္ကမေတိမိဖုရားကြီးကသား၄ယောက်သမီး၅ယောက်ထွန်းကားတယ်သားတော်၄ပါးသမီးတော်၅ပါးထွန်းကားတယ်သားတော်၄ပါးကဥက္ကာမုခတဲ့ကရကန္တုဟတ္ထိနိကတိနိပူရာလို့နာမည်ရတော့ခဆန်းသန်းပေးထားတာပေါ့နော်အဲ့ဒီလိုမင်းသားတွေက၄ယောက်အကြီး၄ယောက်ဥက္ကမုခကရကန္တုဟတ္ထိနိကတိနိပူရာသမီးတော်က၅ပါးပိယတဲ့သုတ်ပိယတဲ့အာနန္ဒာဝိသိတာဝိသိတာသေနာလို့သမီးတော်၅ဦးအကျန်တဲ့မိဖုရားတွေကတော့သာသမီမထွန်းငါဘူးအဲ့တော့အဲ့ဒီမိဖုရားကြီးအကြီးဆုံးမိဖုရားသာသမီထွန်းငါတယ်ကိုယောက်ဝေဖွားတယ်ဘုရင်ဆိုတာဒီအမျိုးသမီးငယ်တွေကိုလည်းမိဖုရားမြောက်တတ်တယ်နောက်ပိုင်းကျအဲ့တော့ခန့်ငယ်ငယ်အမျိုးသမီးတယောက်ကိုအောက်ကကဘုရင်ကြီးကမိဖုရားမြောက်တယ်ဘုရင်ကအသက်ကြီးပြီးမိဖုရားကခန့်ငယ်ငယ်အဲ့ဒီမိဖုရားကသားတော်တစ်ပါးမွေးဖွားတယ်ဇန်တုတဲ့သူနာမည်အဲ့ဒီဇန်တုဆိုတဲ့သားကလေးမွေးဖွားလာပြီးတဲ့နောက်မှာထိုင်နေစကားပြောရတဲ့အရွယ်ပြောဆက်တတ်ပြောတတ်စာအရွယ်လေးမှာမိဖုရားကတစားဆင်းပြီးဘုရင်ကြီးကိုလာပြတယ်သားတော်လေးဆိုပြီးတော့လာပြဘုရင်ကြီးကလည်းအသက်လဲရလာပြီ။ตาကြီးသမီးကြီးရှိတော်လည်းပဲဒီအငယ်ဆုံးမိဖုရားရဲ့ตาလေးကိုသူကပို့ချစ်လာ။ပို့ချစ်တော့ဗာပြောလိုက်တော့ဆိုရင်သူ့ကိုဆုပေးမယ်လို့ဆုချမယ်လို့ကျင်းနဲ့ဆုတောင်းလို့ပြောတော့မိဖုရားကရှင်ထဲမှာမှတ်ထားလိုက်တယ်သူလိုချင်တဲ့ဆုတောင်းလို့ပြောတာဆိုငါလိုချင်တဲ့ဆုခုချိန်တော့မပေါ်သေးဘူးကလေးရွယ်ရောက်မှပေါ်မယ်ဆိုပြီးလိုချင်တဲ့ဆုနောက်တော့တောင်းမှမယ်ဆိုပြီးနေလိုက်တာနောက်မင်းသားလေးလည်းရွယ်ရောက်လာရောမိဖုရားကဘာဆုတောင်းလို့ဆိုသူ့သားလေးကိုအိမ်ရှိမင်းလောင်းအဖြစ်အိမ်ရှိမင်းသားအဖြစ်ခံအားမှုတောင်းဆိုလာခဲ့အိမ်ရှိမင်းသားဆိုတာဒီပြင်မရှိရင်နောက်တခါဆက်ခံမယ်လူကိုဒီပြဿနာဖြစ်လာအဲ့တော့ဟိုမှာမင်းသားကြီးတွေရှိနေဒီမင်းသားလေးကိုအရှင်မင်းခံရမယ်ဆိုတော့ဘုရင်ကြီးအနေနဲ့ပဲလွယ်ပါမလို့နော်အဲ့တော့ဒီစုတော့မပေးနိုင်ဘူးလို့ဆိုတဲ့အခါမိဖုရားငယ်ကဘုရင်ဆိုတာပြောပြီးတဲ့ဂတိတည်ရမှာပေါ့တောင်းနေတာတောင်းလို့ပြောလို့သူလဲတောင်းတာပေါ့သူတောင်းတာဟုတ်မပေးနိုင်ပဲနဲ့ဘာလို့ပြောရသလဲဘုရင်ဆိုတာမူတဝါဒမကျွလွန်ရဘူးကရီးသစ္စာတည်ရတဲ့နဲ့ဘုရင်ကြီးကိုအချက်ဆိုင်အောင်အချက်ကင်တာပေါ့နော်ချက်ကင်တော့ဘုရင်ကြီးကစဉ်းစားတယ်ငါမှသားတော်ကြီးတွေမင်းသားကြီးတွေရွယ်ရောက်နေတာရှိတယ်ဘမပြေပါနဲ့အဲ့ပြဿနာဖြစ်တဲ့တရားမင်းတို့မင်းကြီးလက်ထက်မှာပြဿနာကြီးကျက်ဖြစ်တာပဲအဲ့ဒါမင်းတို့မင်းကြီးကညီတော်ကနောင်မင်းသားနဲ့ထိထိနဲ့ရအောင်သူတို့တိုက်ပွဲဝင်ကြရတာအတိုက်ပွဲဝင်တဲ့ထဲမှာအထူးကဥဆောင်ပြီးတော့ခေါင်းဆောင်ပြီးတိုက်တာကနောင်ကတိုက်တာတိုက်တော့သူတို့အာဏာရတဲ့အခါမင်းတို့မင်းကကနောင်မင်းသားကိုအေးရှေ့ခန့်လိုက်ရတယ်အရှိခံလိုက်တဲ့အခါတာကြီးသမီးကြီးတွေတားတော်ကြီးတွေကပေါ်ပေါက်လာပေါ်လာတော့ဟိုကနောင်မင်းကလည်းသူ့တားတော်တွေရှိတယ်အကယ်၍ကနောင်နန်းတက်လို့ရှိရင်မင်းတို့မင်းရဲ့တားကြီးတွေကသူတို့ဘယင်ဖြစ်ဖို့ခက်သွားအဲ့ဒါတော့လည်းဆိုးရိမ်တော့သူတို့ရဲ့နန်းတွင်းကြီးအရှုပ်ထွေးတွေကအဲ့ဒါတွေပါတယ်ပေါ့အဲ့ဒီမှာမင်းသားတွေကထက်မြက်တဲ့မင်းသားရှိတယ်အေးနေခြင်းနဲ့မင်းသားရှိတယ် ထက်မြက်တဲ့မင်းသားတွေကတော့အမတ်တွေနဲ့သူနောက်လိုက်နောက်ပါတွေနဲ့ကြံစည်နေတာထိနိုင်ရဖို့အတွက်ဘလို့လုပ်မယ်ဆိုအောက်ကမြောက်ပေးတဲ့လူတွေကလည်းရှိတယ်ကိုရဲ့မင်းသားဘယင်ဖြစ်မယ်ဆိုရင် तू ကစစ်သူကြီးဖြစ်မှာတော့ဝန်ကြီးဖြစ်မှာတော့ခွင့်ရေးတွေမျောလင်းပြီးတော့တွန်းတာတွေကလည်းရှိတယ်တော်တော်တော့ဟိုကြောက်စရာကောင်းတယ်ပေါ့နော်အဲ့လိုရေးတွေကအဲ့လိုဖြစ်တယ်အဲ့တော့ကနောင်မင်းသားကကနောင်မင်းကအေရှိမင်းဖြစ်နေတဲ့အခါကျတော့အကယ်၍ကနောင်မင်းတို့မင်းကြီးနိုင်ရဆွန်သွားရင်ကနောင်ကနန်းတက်မှာကနောင်နန်းတက်လို့ရှိရင်ကနောင်ကသူ့သားသူ့မှာလည်းသားကြီးတွေရှိလာထက်မြက်တဲ့သားတွေရှိလာတော့မင်းတို့မင်းရဲ့သားကြီးတွေကသူတို့ဘယင်မဖြစ်ရမှာဆိုတော့အဲ့ဒီမဲ့မြင်းကုံမင်းသားနဲ့မြင်းကုံမင်းသားနဲ့မြင်းကုံတိုင်းညီကိုနှစ်ယောက်မြင်းကုံနဲ့မြင်းကုံတိုင်းဒါမျိုးရည်ရဲ့နာမည်နဲ့သူတို့မျိုးစားပေးထားတာပေါ့နော်မြင်းကုံမင်းသားနဲ့မြင်းကုံတိုင်းမင်းသားတို့ကကနောင်မင်းသားကိုလုံးကြံမှုတတ်ပြစ်ဖို့သူတို့ကစူးစမ်းလာပြီးဒီဖြစ်လာကနောင်မင်းသားကိုရှင်းမယ်ပေါ့ရှင်းပြလိုက်မယ်ပေါ့အဲတော့ရှင်းပြလိုက်မယ်ဆိုတော့ကနောင်မင်းသားကလည်းသူ့ခြံရံနဲ့ရှိတယ်ဆိုတော့ရှင်းလင်းမှုဆိုတော့ခက်တယ်သူ့အဆောက်အနေနဲ့အဲဘာလို့တုံဆိုတော့ကြမ်းဖန်ပြီးတော့ကနောင်မင်းသားနာဓာနဲ့ရောက်ဖို့သူတို့ကြံရတယ်ညီကိုနှစ်ယောက်တယောက်နဲ့တယောက်တလွဲတွေနဲ့ရံဖြစ်တဲ့ပုံစံမျိုးလုပ်တယ်ကနောင်မင်းသားရှိကနောင်မင်းသားရှိမှညီကိုနှစ်ယောက်ထပြီးတော့ဓာချင်းရှင်ခေါ်ကြတယ်ဆိုသူယူတာရမဟုတ်ဘူးသူတို့ကဒါအကြံနဲ့လောက်ကြအညီကိုနှစ်ယောက်ဓာနဲ့ရှင်ဆိုင်ဟိုရင်ရံဖြစ်ကြတဲ့အခါကျတော့ကနောင်မင်းသားကဟဲ့မလောက်ကြနဲ့မလောက်ကြနဲ့လို့ထတာလိုက်မှခေါင်းပိုင်ပလိုက်ဓာနဲ့ပိုင်လိုက်အဲ့လိုလောက်ကြလိုက်တဲ့အခါကျတော့လုံးကြံမှုလို့လည်းသိရောအကုန်လုံးဒီမင်းသားတွေကသူတို့တွေမကဘူးဒီကနောင်နေရှင်းမှာမဟုတ်မင်းတို့မင်းကြီးပါတတ်မှာသူတို့ကမင်းတို့မင်းကြီးပါတတ်ဖို့လုံးကြတာနောက်ဆုံးမှာမင်းတို့မင်းကြီးကလည်းဒီချိန်မှာရှုပ်ထွေးနေတယ်ဘယ်သူကပါလုံးမှန်းကိုမသိဘူးတတ်မှုဖြတ်မှုဖြစ်သွားပြီနန်းတွင်ထဲမှာရှုပ်ထွေးရုံဆံကတ်တွေဖြစ်နေပြီဆိုမင်းတို့မင်းရဲ့တက်တွေကနောင်မင်းသားတက်တွေကဒါလုံးကြံမှုလုံးကြံမှုဆိုပြီးတော့တက်တွေချက်ချင်းစင့်ခေါ်ပြီးတော့လုံညုံကြီးလုံးကြတာပေါ့နော်သူ့လူကိုယ်လူမကွဲဘူးရုပ်တည်းရဲ့အဲ့တော့မင်းတို့မင်းရဲ့လည်းအပြင်ရောက်နေတဲ့အချိန်မှာနန်းတော်ကိုဝင်ရဝင်တော့မင်းတို့မင်းကြီးဒီဘက်ကလာလို့ရှိရင်သူဝင်မဲ့အပေါက်ကိုကြိုတင်သိထားတော့ငါပိုက်ကြီးဆိုတဲ့အကောင်ကိုမြင်းကုန်းတို့မြင်းကုန်းတိုင်းတို့ကဒီနားနေမင်းဓာထန်းဆောင်နေမင်းတို့မင်းလာရင်တော့အသေးပဲအဲ့ဒီကမင်းတောင်းဝန်ဆိုပြီးတော့တောင်းဝန်ပေးထားသူတို့ကြံစီတဲ့အတိုင်းပဲမင်းတို့မင်းကြီးကအဲ့ဒီပေါက်ကရောက်လာနန်းတော်လည်းဝင်မလို့လာလာတဲ့အခါကျတော့အဲ့ဒီငပိုက်ကြီးဆိုတဲ့ဓာထန်းဆောင်နေတဲ့မင်းမှုရန်ကိုမြင်တဲ့ဟဲ့ငပိုက်ကြီးလာခဲ့လို့ဆိုတော့ငငယ်လေးကကြောက်တဲ့ခေါင်းဆိုတော့လေတတ်ရမဲ့ခေါင်းကမတတ်ရဲဘူးကျောကုံစမ်းဆိုပြီးတော့သူကျောပေါ်တက်ပြီးငါနန်းတော်ပို့ပေးဆိုအဲ့ဒါနဲ့မင်းတို့မင်းကြီးကအသက်မခံအောင်လွတ်သွားသူနန်းတော်ထဲကျလုံခြုံသွားပြီလေအဆောင်ထဲဝင်သွားဆောင်ထဲဝင်သွားပြီအဲ့ဒီမှာမင်းတို့မင်းကြီးကသူ့ရဲ့တက်တီကိုရန်တော်တက်တီနဲ့ပြန်ပြီးတော့ခုခံအတော်လုံးယူရတယ်နဲ့တူတယ်ရှုပ်တည့်ရတော့မပြီးဘူးနောက်ဆုံးမှာတက္ကူတွေရောက်လာတဲ့အခါကျတော့မြင်းကုန်းတို့မြင်းကုန်းတိုင်းတို့ထွက်ပြေးသွားကြတယ်သူတို့ရှုံးပြီးတော့ထွက်ပြေးသွားကြသူတို့လက်ချက်ဆိုတာနောက်တော့ပေါ်လာတော့ထွက်ပြေးသွားကြဘယ်တောင်ထွက်ပြေးတော့ဆိုရင်အဲ့ဒီတော့အောက်ဘက်မှာပြေးရအင်္ဂလိပ်အုပ်တာအင်္ဂလိပ်နယ်ထဲထွက်ပြေးကြနောက်တစ်ခါမြင်းကုန်းမင်းသားပဲထင်ပါတယ်ရန်ကုန်မင်းသားကြီးကဗီယက်နမ်ပဲရောက်သွားဗီယက်နမ်မှာပဲသူကောင်းချသွားတယ်သူ့မျိုးနွယ်တွေဗီယက်နမ်မှာရှိတယ်လို့ကြားဗီယက်နမ်နိုင်ငံပြင်သစ်ကအုပ်ချုပ်တာအဲ့တော့ပြင်သစ်နယ်ထဲရောက်သွားအ ဲ့လိုမန်လေးနန်းတွင်းမှာလောက်ကြံမှုကြီးဖြစ်သွားတယ်လောက်ကြံမှုကြီးဖြစ်သွားတော့ဒီကနောင်မင်းသားရဲ့သားတွေကလည်းဒီကိစ္စမယိုးသားဘူးပေါ့လေမင်းတို့မင်းကြီးကိုယ်တိုင်ပါလောက်တယ်ဆိုပြီးတော့သူတို့ဖေးတရားကမင်းတို့မင်းကြီးရဲ့လက်ချက်ဖြစ်လောက်တယ်ဆိုပြီးတော့သူတို့မင်းတို့မင်းကြီးကိုပုံကံပြီးတော့ထွက်သွားကြတယ်အဲ့ဒါကိုမင်းတို့မင်းကြီးကတတ်တယ်လွတ်ပြီးတော့ပထမတော့ချော့ခေါ်ချော့ခေါ်မရဘူးဘင်းခေါ်လို့မရတဲ့အခါကျတော့ဆရာတော်ကြီးတွေလွတ်တယ်မင်းတို့မင်းကဆရာတော်တို့သွားပြီးတော့ဒီမင်းသားဖြောင်းပြပြီးတော့ခေါ်ပေးပါဆိုတော့ဆရာတော်ကြီးတွေကြွသွားကြကြွသွားပြီးတော့အဲ့မင်းသားကိုဖြောင်းပြပြီးတော့ပြောဆိုကြတာနောက်ဆုံးမင်းသားကဗာပြောတော့ဆိုဆရာတော်တို့တပည့်တော်ရဲ့အသက်ကိုအမခံနိုင်မလားနန်းတော်ပြန်လိုက်လာလို့တပည့်တော်ကိုမတတ်ဆရပါဘူးလို့အမခံနိုင်လားလို့ဆိုဆရာတော်ကြီးတဲ့အဲ့ဒါတော့ငါတို့အမမခံနိုင်ဘူးပေါ့ဘယင်းဆိုတော့ तू လုံးချင်လို့ပြောလို့မရအဲ့ဒီအမမခံနိုင်ဘူးဆိုရင် तू မလိုက်နိုင်ဘူးဖြစ်ချင်ရဖြစ်ဆက်ပြီးတော့ तू ကတော်လိုက်လုံးတော့မယ်ဆိုနောက်ဆုံးတော့သူတို့လည်းတိုက်ပွဲမှာကြသွားကြကတော့မင်းရဲ့သားတွေလည်းတိုက်ပွဲချင်အဲ့ဒီလိုပြဿနာတွေကနန်းတော်အတွင်းမှာဖြစ်တာပေါ့နော်မင်းဖြစ်ဖို့ရာအတွက်ပြဿနာတွေဖြစ်တယ်အခုလည်းပဲဒီဩကကဘုရင်ကြီးရဲ့ဇန်တုဆိုတဲ့နောက်ထပ်မင်းသားငယ်အကြောင်းပြုပြီးတော့ဟိုမင်းသားကြီးတွေမှာပြဿနာဖြစ်လာနိုင်တယ်ပေါ့ဖြစ်လာနိုင်တော့ဩကကမင်းကြီးကသားတွေကိုခေါ်ပြီးတဲ့အခါကျတော့အကျိုးအကြောင်းကိုပြောတယ်အခုဇန်တုရဲ့အမေကငါ့ကိုသူ့သားအတွက်ထိနှံတောင်းနေတယ်အဲ့တော့မင်းတို့ခုခဏလောက်တော့ကြာကြာပြောလို့မရဘူးမင်းတို့အသက်အန္တရာယ်ဖြစ်လိမ့်မယ်ငါရှိနေတော့မင်းတို့ခဏရှောင်းနေလိုက်ကြငါမရှိတော့တဲ့အခါကျတော့မင်းတို့ဒီနန်းတော်ဒီဘယင်ဖြစ်အုပ်ဆိုးကြလို့သူတို့ပြောပြီးတော့ပြည်တွင်းကနေထွက်ခွာဝင်ပြုတ်လိုက်တယ်အဲ့ဒါနဲ့သူတို့ဟိမွန်တထွက်သွားကြတာအဲ့တော့သားလေးယောက်နဲ့မင်းသားလေးယောက်နဲ့မင်းသမီး၅ယောက်ညီကောင်မောင်နှမ၉ယောက်ဟိမွန်တတောင်ဘက်ကိုထွက်သွားပြီးတော့သူတို့ခပြီးတော်ကြီးအသက်ရှင်သမျှကာလပတ်လုံးရှောင်းတိန်နေတဲ့သဘောပေါ့နော်အဲ့လိုသွားကြတယ်ထွက်တဲ့အခါမှာမင်းသားတွေဆိုတော့ပြောလင်းချက်ရှိတယ်လေသူတို့ကအာရတိန်ဘတ်တော်ဘုရင်ကြီးကတော့အသက်ကကြီးလာပြီမင်းသားတွေကျတော့အာရတိန်ဘတ်တော်ဆိုတာအလားလားကောင်းတယ်ပေါ့သူတို့မင်းဖြစ်လာနိုင်တဲ့အနေအထားရှိတယ်အဲ့ဒီလားလားကောင်းတဲ့အချိန်မှာယာရုကောင်းကောင်းရခြင်းတဲ့ပုဂ္ဂိုလ်တွေကလည်းအများကြီးပဲဓာတွေကနော်အခွင့်အရေးသမားတွေကအများကြီးရှိတယ်အဲ့တော့မင်းသားတွေဟိမွန်တာပဲထွက်သွားတယ်ဆိုတော့ကလိုက်လာကြသူတို့ထွက်တဲ့နေ့မှာပရမမှာတောင်းချီလိုက်တယ်။ဟိုကတော့ယူဇနာနဲ့ပြောတာ။ဒုတိယနေ့ကျတော့နောက်ထပ်တောင်းချီလိုက်လာတယ်။တတိယနေ့ကျတော့နောက်ထပ်တောင်းချီ။သိမ့်ချီသွားတယ်သူတို့တက်က။မင်းသားတွေနောက်လိုက်ပြီးအမှုထမ်းမဲ့အမှုရန်တွေကအများကြီးဖြစ်လာ။အကယ်၍အဲ့ဒီစစ်တပ်ကိုအသုံးချပြီးတော့တိုက်ပြည်တပြည်ကိုဝင်ရောက်ပြီးတော့တိုက်ခိုက်မယ်ဆိုရင်သူတို့ကနိုင်နိုင်တဲ့အနေအထားမျိုးရှိအောင်ရောက်သွားတယ်စစ်အင်အားအဲ့လောက်ထိကြီးမားသွားတယ်ပေါ့နော်ကြီးမားတော့မင်းသားတွေကစဉ်းစားတယ်သူများတိုက်ပြည်လူတာမကောင်းပါဘူးလောကမှာမြေမရှာဘူးငါတို့ဟိမွန်တာထဲမှာမြေရှာမယ်ဆိုပြီးထွက်သွားကြဟိမွန်တာတောင်ချေရောက်တဲ့အခါကျတော့အင်မတန်မှကြီးတဲ့ကျွန်းတော်ကြီးတစ်ခုတွေ့အဲ့ကျွန်တော်ကြီးတွေမှာလဲကျွန်တော်ကြီးလက်မှာရေကန်ကြီးကလည်းရှိတယ်အဲ့ဒီနေရာရောက်သွားတဲ့အခါမှာရသေကြီးတပါးကရသေကျောင်းလေးနဲ့အဲ့ဒီမှာရှိနေတယ်အဲ့ရသေကြီးကိုဝင်ပြီးတော့ခရော့ကြတဲ့အခါမှာရသေကြီးကမေးတယ်ဘာလို့လာတော့ဆိုသူတို့မြေရှာတယ်ပေါ့တိုင်းပြည်တီထောင်မလို့လာတယ်ဆိုအဲ့ရသေကြီးကဘူမိဇာလမြေချမ်းအတက်ကိုတတ်တယ်မြေရတံမိုးကိုတိတယ်ပေါ့လေဝိဆာတတ်တမျိုးတိတယ်ရသေကြီးနာမည်ကကပိလတဲ့ အဲသူចောင်းဆောက်ထားတဲ့နေရာကမြေကအမတမထူချားတယ်တမင်နေပါလေအဲ့နာရောက်လာလို့နောက်ကကြားလိုက်လာတယ်ဆိုရင်အဲ့နာလည်းတမင်ရောက်လာကြားဆက်မလိုက်ရဘူးတမင်ကပြန်လိုက်တယ်ဟုတ်အဲ့လိုစွန့်ရည်တတိရှိတယ်မြေမျိုးပေါ့လေအော်နေရာရှာတယ်ဆိုတော့ယသိကြီးကသူ့မြေအမတမဘူမိနဲ့တန်မှန်တဲ့အကြောင်းပြောပြီးတော့မင်းသားတွေမြေသူ့နာမည်ကိုအသုံးပြုပြီးတော့မြို့တယ်မဲ့ဆိုရင်သူ့နေရာပေးမယ်သဘောတူလိုက်ပြီးတော့မြို့ခွဲတီထွင်လိုက်ကြတာကပိလဝုထုဆိုပြီးတော့နာမည်ပေးလိုက်တယ်ကပိလယသိကြီးရဲ့မြေဆိုတဲ့အဓိပ္ပာယ်ပေါ့နော်ကပိလဝုထုဆိုကပိလယသိရဲ့မြေအဲ့ဒီပုံမှာတည်လိုက်တယ်မြို့တည်လိုက်အဲ့တော့မင်းသား၄ယောက်အမနဲ့နှမတော်တွေနဲ့၅ယောက်အလုံးမင်းကြီးမင်းသား၉ယောက်အချီးဆုံးကဘယင်းလုပ်ပြီးတော့အဲ့တော့ဘယင်းဆိုတာထင်းနန်းတိုင်းပြည်တကူအုပ်ချုပ်မယ်ဆိုတော့ဘယင်းရှိရမယ်မိဖုရားရှိရမယ်အဲ့ဒါတွေရှိလာတယ်အဲ့တော့တခြားမျိုးသမီးတွေရှိတော့လဲပဲသူတို့လည်းအရွယ်တွေကရောက်နေကြတော့မင်းကြီးမင်းသားတွေဟာအိမ်တော်မဲ့ပါလာတဲ့အမတ်ကြီးတွေကစီမံကြတာပေါ့နော်စီမံကြပြီးမင်းသားတွေကိုလျှောက်တယ်တိုင်းပြည်မှာဟာလာသားတော်အဆက်မြစ်တော်အညွန့်ဆွေ90မျိုး90အုပ်စိုးရမှာဆိုတော့ထိုက်တတ်တဲ့အိမ်တော်ပဲတည်းရှိဖို့လိုတယ်လို့ဆိုမင်းသားတွေကပြောတော့သူငါတို့နဲ့မျိုးဆက်တူတဲ့လူလည်းတယောက်မှမရှိဘူးအလုံးကအနှိမ့်နေဝန်တန်းနေဖြစ်နေမျိုးသမီးတွေပါလာတာတွေကအနှိမ့်နေစက်နှိမ့်နေဝန်တန်းနေပေါ့နော်သူတို့လည်းနှိမ့်အဲ့တော့သူထဲမှာအမျိုးရောရင်မကောင်းဘူးအမျိုးဆိုတာတန့်တာကောင်းတဲ့ဆိုပြီးတော့အကြီးဆုံးအဲ့ဒီပဲအကြီးဆုံးပြည်ရာဆိုတဲ့အမကြီးမင်းသမီးကိုဟာသူတော်နှမတော်တွေပါလေပြည်ရာဆိုတဲ့အကြီးဆုံးအမျိုးသမီးကိုဖယ်ထားပြီးတော့မင်းသားက၄ယောက်ပဲရှိတာအဲ့တော့သူပြည်ရာအာနန္ဒာဝိသိတာဝိသိတာသေနာဆိုရယ်အစဉ်တိုင်းပေါ့ညီကို၄ယောက်နံပါတ်စဉ်တိုင်းပဲနမအရင်နေနဲ့အိမ်အောင်ပြုတ်လိုက်ကြရတယ်သူတို့အားလုံးကသဘောတူပြီးအိမ်အောင်ပြုတ်လိုက်ကြအိမ်အောင်ပြုတ်ပြီးတော့အဲ့ဒီမှာထိနှံအုပ်ချုပ်နေကြတာအဲ့တော့အောက်ကကဘီကြီးကစုံစမ်းရေးလွတ်တယ်ငါသားကြီးတွေထွက်သွားတာကြာပြီဘယ်ရောက်နေကြလဲဘာလုံးနေကြလဲမေးတော့အဲ့ဒီသူတို့စီတရင်ရောက်လာတာအဲ့ဒီကျွန်းတော်ကြီးထဲမှာသူတို့မျိုးပြတီထောင်ပြီးတော့နေကြတယ်တခြားမျိုးတွေနဲ့ရောရှက်ကုန်မှာဆိုလို့နှမတွေနဲ့အိမ်တော်ပြုတ်ပြီးတော့သူတို့တိုင်းပြည်အုပ်ချုပ်နေကြတယ်ဆိုအောက်ကကမင်းကြီးကနှုတ်ကနေထွက်ပြီးပြောလိုက်တာတက်ကြဝတ္တဘောကုမာရာပရမတက်ကြဝတ္တဘောကုမာရာမင်းသားတွေကတတ်နိုင်လိုက်ကြတာတော့ကိုတတ်နိုင်တဲ့ကောင်းတွေပဲဘာလို့လို့ဆိုမုံနှမအရင်အိမ်တော်ပြုတ်တယ်ဆိုဒီကောင်းนี่တော်တော်တတ်နိုင်တဲ့ကောင်းนี่ပဲအမျိုးကိုထိမ့်သိမ့်ဆော့ဆော့လို့မောင်နှမအရင်အိမ်တော်ပြုတ်လိုက်တာကိုဘီရင်ကြီးကအမျိုးထိမ့်တဲ့နေရာမှာတော့ဒီကောင်းนี่တော်တော်တတ်တည်ရှိတဲ့ကောင်းนี่ပဲလို့ချီးမွမ်းလိုက်တာအဲ့ဒီကနေတက်ကြဝတ္တဆိုတဲ့စကားကိုကြောင်းပြုတ်ပြီးတော့အဲ့ဒီမျိုးဆက်ကိုတက်ကြလို့ခေါ်သွားကြတာအဲ့ဒီစကားလုံးဝစာသွားတာတက်ကြဆိုတာတက်ကဆိုစွန့်နိုင်တယ်ဆိုတဲ့အဓိပ္ပာယ်နောက်တခါတာကိယလို့ခေါ်တာဆိုတော့တာကဆိုတာကျွန်းလုံးပဲကျွန်းပင်ကိုပါဠိလိုတာကလို့ခေါ်တယ်အဲကျွန်းတော်ကြီးထဲမှာမြို့ပြတည်ထောင်နေတာဖြစ်သောကြောင့်တာကိယလို့ခေါ်တာကျွန်းတော်ထဲမှာနေထိုင်ကြတယ်ဆိုတဲ့အဓိပ္ပာယ်နဲ့တာကိယဩဒီလိုသူတို့ရဲ့တမိုင်းကြောင့်အဲ့လိုလာတာဒါပထမဆုံးအစပဲ အဂဂမင်းကြီးရဲ့တကြဝဒဘောကုမာရပရမတကြဝဒဘောကုမာရမင်းသားတွေတတ်နိုင်လိုက်ကြတာအသိကုတတ်နိုင်တဲ့ကောင်းလေးပဲလို့ပြောတဲ့စကားကိုအကြောင်းပြုပြီးတကြလို့နာမည်ပေးလိုက်တယ်တကြလူမျိုးဆိုပြီးတော့စာတည်တယ်အဲ့လိုနေရနေအဲ့ထင်မဲ့ပိယာဆိုတဲ့ညဒီနာမည်တော်တွေကအကြီးဆုံးအိမ်တော်မပြုတဲ့မင်းသမီးကြီးကနောက်ပိုင်းမှာတော်တဲ့နေရင်ကနေသူကကိုရီးပြားယောဂဖြစ်လာတာအဲ့တက်ကတော့အကြီးကြီးတော့မဟုတ်ဘူးကိုရီးပြားယောဂဆွဲလာခရုသင်းတို့ဘာလို့လို့ဟာမြုပ်ပေါ့နော်အကြီးပြားယောဂတစ်ခုဖြစ်လာဖြစ်လာတဲ့အခါကျတော့အဲ့ဒီခေတ်ကကြောက်တယ်အကြီးပြားယောဂဟာတယောက်နဲ့တယောက်ကူးဆက်နိုင်တယ်အတူနေကြမယ်ဆိုရင်ကူးဆက်မယ်ကူးဆက်မှကြောက်တော့ဘာလို့တော့ဆိုမျိုးပြင်ထုတ်ကားတယ်တော်ထဲမှာမြေကူတူးလိုက်တာမြေကူမြေလှိုင်ကူတူးပြီးတော့အဲ့ဒီမဲ့ကြာကြာနာနာအပေါ်အဖုံးနေပါလေနဲ့လေဝင်နေတဲ့ကောင်းအောင်တော့လှုပ်ထားမှာပေါ့နော်မြေကူကြီးတူးပြီးတော့ပြင်ကျက်တွေပါလေခင်းမြေအောင်လှိုင်ကူတစ်ခုလှုပ်ပြီးတော့အဲ့မင်းသမီးကြီးကိုအဲ့ဒီမှာပြင်မကနေပြီးတော့တော့ခတ်ထားလိုက်တာသူခင်ဗျာအဲ့ဒီမှာအချင်းထောင်ထဲရောက်သွားသလိုဖြစ်သွားယောဂကြောင့်မို့လို့ကုဆက်မှာကြောက်ပြီးတော့အဲ့ဒီပို့ထားဒါပေမဲ့အစားအစာတွေပဲတော့ပို့ပေးတယ်ပေါ့နော်အဲ့လိုသူ့ကိုခွဲထားလိုက်တာအဲ့ဒီအချိန်မှာအဲ့ဒီမြေကူလုံးတဲ့နောက်ပိုင်းမှာမြေကူရဲ့လှိုင်ကူရဲ့အနီးနားမှာကလောပင်ကြီးပဲရှိတယ်အဲ့ကလောပင်ကြီးကလည်းအပင်ညက်ဟိမန္တာဆိုတော့သစ်ပင်ကြီးရဲ့အကြီးကြီးတွေအဲ့မှာတစ်ခေါင်းကြီးကလည်းကျဲတယ်ဘာရဏတိကဘယင်ကြီးတော်ကလည်းအကြီးကိုရီးပြားယောဂဖြစ်လို့သူကသူ့ကိုမိဖုရားတွေမောင်မတွေနန်းတော်သူနန်းတော်သားတွေကဘယင်ပေမဲ့လို့တော့ယွန်ညတယ်ပေါ့ကိုရီးပြားယောဂဖြစ်တယ်အဲ့ဒါနဲ့သူလည်းမနေတော့ဘူးဆိုထွက်လာတာဟိမန္တာပဲထွက်လာကိုရီးပြားယောဂဖြစ်လို့ဟိမန္တာပဲထွက်လာအကလောကောင်းကြီးတွေ့တဲ့အခါသူကအဲ့ဒီမှာတကားတွေပဲတက်ပြီးတော့အဲ့ဒီမှာနေတာတစ်ခေါင်းထဲမှာအောင်းတဲ့လူသားတယောက်ဖြစ်လာအဲ့ဒီမှာနေပြီးတော့တော်ထဲမှာရှိတဲ့တည်တည်တည်ပြညကြလို့ရှိရင်ဂျာဟိန်းတန်တို့ချင်းသေးဟောက်တန်တွေနားထောင်ပြီးတော့အဲ့ဒီဘက်ကိုသွားပြီးတော့ချင်းသေးတွေရဲ့စားခြင်းတို့ကြားတို့စားခြင်းတွေကြားတွေကသတ်စားလာပြီးတော့ကုံစားမတော်ဘူးကြံတာတွေရှိတယ်ပေါ့နော်အဲ့ဒီချင်းသေးစားတဲ့စားခြင်းတွေကြားစားတဲ့ခြံလေးကိုတွားယူတယ်သူကတွားယူပြီးတော့အဲ့ဒီကလောကောင်းထဲမှာထားပြီးတော့မိနဲ့ကင်ပြီးတော့အဲ့ဒါနဲ့စားနေတာအဲ့လိုစားပြီးတော့ကလောပင်နဲ့လည်းနေတာဖြစ်တယ်ကလောခေါက်တွေကလောရွက်တွေလည်းသူစားတယ်စားတဲ့ခါကျတော့သူ့ရဲ့ကိုရီးပြားယောဂပျောက်သွားတယ်အလွှာလွှာကွာချပြီးတော့ကိုရီးပြားပကတိလိုဖြစ်သွားတယ်ယောဂပျောက်သွားတယ်အဲ့လိုယောဂပျောက်သွားတဲ့ခါကျတော့တရက်မှာနားဆွင့်ပြီးနေတဲ့အချိန်မှာအမျိုးသမီးအော်သန်တဲ့ခါကြားလိုက်တယ်သူကခါတိုင်းတော့မကြားဘူးအဲ့နေ့ကအော်သန်ကြားလိုက်တယ်ဘာလို့အော်ရုံးဆိုခုနကပြရာဆိုတဲ့မင်းသမီးကြီးနေတဲ့လှိုင်းကူတဲကတကားကိုကြားလာပြီးတော့ချစ်ပြီးတော့ကုတ်ဖွင့်လာအဲ့ဒီမှာကြောက်ပြီးတော့အော်လိုက်တာလူသန်းကြားလိုက်တော့အညာအော်သန်းကြားတဲ့ဘဲဘက်ကဆိုတော့သူမှတ်ထားပြီမနေ့ကျတော့အဲ့သွားကြည့်တော့ခုနကလှိုင်းကူထဲမှာထဲထားခြင်းခံရတဲ့မျိုးသမီးကိုသွားတွေ့နောက်ဆုံးမှာသူလဲကိုရီးပြားယောဂရှိတယ်အဲ့တော့ဒီကိုရီးပြားယောဂဆေးကိုသူကုပေးမယ်ဆိုပြီးတော့သူနေတဲ့နေရာခေါ်သွားလိုက်တာတကားဖွင့်ပြီးတော့ခေါ်သွားပြီးကလောကောင်းထဲမှာနေတယ်ခုနကသူစားတဲ့ဆေးတွေကျွေးတော့အမင်းသမီးကြီးကလည်းယောဂပျောက်သွားတယ်အဲ့တော့သူတို့နှစ်ယောက်အိမ်အောင်ဖဲလိုက်တာသားသမီး32ယောက်မွေးတဲ့နော်ကောလီယာဆိုအဲ့ဒီကလောပင်မှာအဲ32ယောက်မွေးတဲ့အခါကျတော့မုတ်ဆိုးတွေကတောလိုက်လာတဲ့အခါသူတို့ဘီရင်ကြီးဗာရဏသီဘီရင်ကြီးကိုတွေ့တော့သာသမီတွေနဲ့ တို့ကတော်တယ်မှာပဲဒီတိုင်းနေတော့တာဟိုမပြန်တော့ဘာရဏဒီရလာတယ်မဟုတ်ဆိုတော့တွေ့တဲ့အခါကျတော့အချိုးချောင်းတိသွားတယ်တိသွားတော့ဘာရဏဒီပြန်မို့မင်းကြီးကိုရှောက်တင်တဲ့ကမင်းကြီးကမပြန်တော့ဘူးငါဒီမှာပဲနေတော့မယ်ဆိုအဲ့ဒါနဲ့ကလောဘင်ကြီးကိုလှဲပြီးတော့အဲ့ဒီနေရာမှာမြို့ပြတိတာသူကအဲ့ဒါကောလိယဆိုဖြစ်သွားအဲ့တော့အဖေဘက်ကဟိုကအမျိုးတွေကတာကိယဒီဘက်ကကောလိယဆိုပြီးတော့ဖြစ်သွားတော့တိတ်တော့အနီးကပ်ကြည့်တော့မဟုတ်ဘူးပေါ့အဲ့ကြားထဲမှာခေါဏရောဟိဏီမြေချမယ်ပေါ့အဲ့လိုဟိမွန်တာတောင်ကြီးမှာမြို့ပြနှစ်ခုဟာတဖြည်းဖြည်းနဲ့တီထောင်မိသွားတယ်အဲ့ဒီမှာဘုရားမြတ်စွာဘုရားရဲ့ဆွေတော်မျိုးတော်အနေနဲ့ပြောမယ်ဆိုလို့ရှိရင်တိဟာနုဘယင်ကြီးကသုတ္တရဏမင်းကြီးရဲ့ဖာခမီးတော်ဖြစ်တယ်အဲ့တော့တက်ကြကတိဟာဟနုဘယင်ကြီးကအဲ့ဒီအုပ်ဆိုးတဲ့အချိန်မှာသုတ္တရဏစားတဲ့ဩရဏညီနောင်လေးကိုမွေးတယ်။နောက်ခုနကကောလိယမျိုးဆက်ကဝေရောမာယာရောမဟာပစီပဇာတိကောရမီတို့ကိုမွေးတယ်။အဲ့လို။နောက်မဟာပဇာတိကောရမီတို့ပြီးဝေရောမာယာရောအဲ့ဒီကောလိယမျိုးသူတွေ။သုတ္တရဏဘယင်ကြီးကကပိလဝမျိုးသား။သူတို့အပြန်လာအိမ်အောင်ပြုတ်ကြတယ်နောက်ပိုင်းကျတော့အဲ့ဒီသုတ္တရဏမင်းကြီးနဲ့ကောလိယမျိုးသူမင်းသမီးမဟာမာယာမဟာပဇာတိခေါ်ပြီအဲ့ဒီမဟာမာယာတို့နဲ့အိမ်အောင်ဖက်တဲ့အခါမှာဖះလောင်းတော်သိတ္တထမင်းသားကိုမွေးဖွားတယ်လို့ဒါသိကွေမင်းရဲ့တကယ်ရင်တမိုင်းကအဲ့လိုလာတာဟုတ်နော်တကြတမိုင်းကအဲ့လိုလာပြီးတော့တကယ်မင်းမျိုးဆိုတာထင်းနေရှားရှားဖြစ်ပေါ်ပြီးတော့လာခဲ့တယ်သုံးတော်ရဏထီအောင်မင်းဆက်ကနဲမဲ့တော့မဟုတ်ဘူးပေါ့နော်မင်းဆက်တွေမြောင်များစွာအဲ့ဒီသုံးတော်ရဏမင်းဆက်ရောက်တဲ့အခါကျတော့ခုနရောဟိဏီမြစ်ရှေရလူမှုနဲ့ပတ်သက်ပြီးတော့တကိယနဲ့ကောလိယနည်းနည်းနှစ်ပြည်တော်ချာမှာအချင်းများရတယ်။ရှေရလိုမှုနဲ့အချင်းများပြီးတော့စစ်တိုက်ကြဖို့စစ်ပြင်းနေကြတယ်။ဟိုဘက်ဒီဘက်ရှေတိမ့်ပိုက်ကြမယ်ရေအတင်းယူကြမယ်ဆိုပြီးတော့ရှေကစစ်တက်တယ်ဆိုတော့သိတဲ့အတိုင်းပဲလေးများတွေပါတယ်ဓာတ်တွေလှန့်နေတဲ့အတိုင်းမှာပေါ့။အဲ့လိုဖြစ်တဲ့အခါမှာမြတ်စွာဘုရားတီးတော့ရှုတည့်မြတ်စွာဘုရားကြွလာလိုက်တယ်စစ်တိုက်ခံနေနေမှာမြတ်စွာဘုရားရောက်လာတာရောက်လာပြီးတော့တဏ္ဍာစัจ जा ရောဟိဏီမြစ်ပေါ်မှာမြတ်စွာဘုရားကောင်းကင်ရံကနေပြီးတော့သူတို့တရားဟောတယ်နားလည်အောင်ပြောတယ်ပေါ့စစ်မဖြစ်အောင်ဟန်တာပေးတာညဉ့်ညာဤတရားဟောတယ်အချင်းမများကြဖို့ဒီဖဏနာဇက်ကိုလည်းအဲ့ဒီမှာဟောတယ်ငုံလေးရဲ့ဇမင်းကိုလည်းဟောတယ်နောက်ဖီလုံးငန်းငယ်အကြောင်းလည်းအဲ့ဒီမှာဟောတယ်အချင်းများရင်ပျက်စီးနိုင်တယ်ဆိုတဲ့အကြောင်းဟောပြီးတော့တုတ်တန်အနေနဲ့ဒီအတ္တဒါနတုတ်ကိုအဲ့ဒီမှာဟောတာအဲ့ဒီအတ္တဒါနတုတ်ကိုဟောတဲ့အချိန်မှာဟုတ်ဘက်ကလည်းပဲမြတ်စွာဘုရားစကားနားထောင်ပြီးတော့လက်နဲ့တည်းချပြီးတော့မြတ်စွာဘုရားဟောတာကိုနားဆွင့်နေတာကိယတွေကလည်းတယုတ်တသိနားထောင်ကြတယ်ကောလိယတွေကလည်းတယုတ်တသိနားထောင်ကြတယ်အဲ့ဒီလိုနှစ်နိုင်ငံစစ်တိုက်မဲ့အလေကြားမှာမြတ်စွာဘုရားရောက်လာပြီးတော့ဟောတဲ့သုတ်တန်တရားဟာအတ္တထန္တာဆိုတဲ့သုတ်တန်တရားပဲဖြစ်တယ်ကောအတ္တထန္တာဆိုတာကိုလုခဲ့တဲ့အမာဒါကြောင့်မို့ဘု து အမာလေအခုလို့ဒုက္ခတွေလူလောကမှာအဆင်မပြေမှုတွေဒုက္ခဒုက္ခတွေကြုံရတယ်ရွာစုံမှုတွေသိညတယ်ဘေးဒုက္ခပြေဆုံးရင်ဆိုင်ကြရတယ်ဒါတွေကဘု து အမာလေဆိုတာကို မြတ်စွာဘုရားထောက်ပြပြီးတော့ဒီသုတ္တံဟောတာနော်အဲ့သုတ္တံဟာကာရဘုတ်ပေါင်း20ရှိတယ်20ရှိတော့တရားတည်းနဲ့တော့မပြီးဘူးသုတ္တံရဲ့အဓိပ္ပာယ်ကလည်းခက်ခဲတယ်အဲ့ဒီသုတ္တံလေးကိုစပြီးတော့မှတ်သားကြည့်ကြရအောင်မြတ်စွာဘုရားဟောတဲ့သကလုံးနဲ့ကတော့ပါကိယမင်းနဲ့ကောလိယမင်းနှစ်ဦးလုံးကိုညီညွတ်ဆက်ဆက်ဖို့အတွက်တော်ဝဆက်ဆက်ပြီးတော့ဟောတာအတ္တထန္တာဘယံသတံဒီစကားလေးကစကလုံးလေးကတူတူလေးပဲဘယံသတံဘယံအနိယရိဖြစ်လာတယ်ဘယံအနိယရိဟာအကြောင်းမရှိဘဲနဲ့ဖြစ်တာဘူးဥပမာမဲ့လူတယောက်ဖန်းခံရတယ်ထောင်သွင်းခြင်းကြခံရတယ်ဟောပစ္စည်းတွေအသိမ်းခံရတယ်လူတယောက်ကြုံတွေ့တဲ့ဘေးရန်အနေနဲ့ရှားဆိုသားအသက်ခံရတဲ့ဒါတွေဟာကြုံရတဲ့ဘေးရန်တွေဟာတော်သူဖြစ်လာတာမဟုတ်ဘူးအမားတစ်ခုကြောင့်ဖြစ်လာကြတာလေအမားတစ်ခုကြောင့်ဖြစ်လာဆိုပါစို့လူတယောက်ဟာရှားဆိုမှုတစ်ခုကျွလွန်တယ်ကျွလွန်တော့ဖန်းခံရတယ်ဖန်းခံရပြီးတော့ဖန်းခံရတယ်ထောင်ထဲမှာနှိပ်စက်ခံရတယ်တချို့ကျတော့တည်ရန်ပြီးခံရတယ်တချို့ကျတော့ပစ္စည်းတွေအသိမ်းခံရတယ်ရှေးတုန်းကလည်းပဲဒီလိုပဲဒီဖယင်းတွေကအပြစ်ဒဏ်ချမှတ်တယ်ပေါ့အဲ့လိုလူတွေခိုးမှုဝဲမှုကျူးလွန်ပြီးဆိုလို့ရှိရင်တော့ကိုလုတဲ့အမှားအတွက်ခံရတယ်အဲ့ဒါကိုမြတ်စွာဘုရားကအတ္တထန္တာဘယံသတံလောကမှာဘိဒုခတွေဖြစ်လာတာဟာအတ္တထန္တာကိုလုခဲ့တဲ့အမှားတစ်ခုကြောင့်ပဲ။ဟော။ထန္တာလို့ဆိုတာဒီနေရာမှာထန္တာလို့သုံးတာဘာလုံးလို့ဆိုတော့ထန္တာဆိုတာဟာတဲ့ဒုစရိုက်လုပ်ငန်းပေါ့။ကိုလုလိုက်တဲ့မှားယွင်းတဲ့အလုပ်တစ်ခု။အဲ့ဒါကိုဒီနေရာမှာထန္တာလို့ဆိုတာအပြစ်ထန်ပေါ့နော်။ကိုကျူးလွန်ခဲ့တဲ့အပြစ်ထန်။ကိုကျူးလွန်ခဲ့တဲ့အပြစ်ထန်ကြောင့်လောကလူသားတွေကဘေးရန်တွေကြုံတတ်ကြတယ်။ဒါရာဇမှုကျွလွန်တဲ့လူတွေနဲ့ပတ်သက်ပြီးတော့ပြောတဲ့စကားပေါ့နော်။လောကမှာကြုံတွေ့ရတဲ့ဘေးရန်အန္တရာယ်တွေဟာတဲ့အတ္တထန္တာကိုယ်အမှားကြောင့်ပဲဖြစ်တယ်။ကိုယ်လုပ်လို့မလုပ်တဲ့လူတွေမခံရဘူးလေ။ရာဇမှုကျွလွန်ပြီဆိုရင်အဲ့ဒီကျွလွန်တဲ့ပြစ်မှုပြစ်ဒဏ်တွေခံရတယ်။ဒါအဲ့ဒါဟာအတ္တထန္တာဘယံသတံလောကရဲ့သဘာဝကိုပြောပြတာ။စနံပတ္ထမေရကံသို့တော်လေလူတွေဟာကိုလုံးတဲ့ပြစ်မှုကိုခံကြရတယ်ဆိုပေမဲ့လူတွေဟာတဦးနဲ့တူမတည့်ကြဘူးတဲ့အချင်းများနေကြတယ်ရံဖြစ်ကြတယ်ဆဲကြတယ်ဆိုကြတယ်တောစုနဲ့တူတိုက်ကြတယ်ခိုက်ကြတယ်မေရကအငင်းငုံတွေဖြစ်နေကြတယ်ဒီလိုဘေးရန်အနေကြတဲ့ဟာအေးချမ်းချမ်းနေကြလားဆိုမနေကြဘူးရံဖြစ်နေကြတယ်နော်ရံဖြစ်နေကြအဲ့ဒီရံဖြစ်နေတဲ့လူတွေကိုချီးချသမ်းပါတဲ့ရသော်ဘုရားကမင်းတိုက်ကွေးမင်းနေနဲ့ကောသလကောလိယမင်းနေကိုပြောပြတာလောကမှာဒီဘေးရန်နေဖြစ်တဲ့ဆိုတာကိုကျူးလွန်ခဲ့တဲ့အမှားကြောင့်ဖြစ်တာအဲ့ဒီအမှားကြောင့်အမှားကျူးလွန်ထားတဲ့အပြင်မှာလူတွေကြီးလိုက်စမ်းတယောက်နဲ့တယောက်မတည့်ကြဘူးဒီချားထဲမှာရံဖြစ်နေကြသေးတယ်အခုလေရေအတွက်ညှင်းခုံပြီးတော့ရံဖြစ်နေကြတာလေအဲ့ဒါတွေကိုမင်းတို့သေသေးချာချာစဉ်းစားကြည့်တဲ့တံဝေခံကိတ္တိတမိယထာတံဝိစီတံမယတံဝေခံကိတ္တိတမိဆိုအဲ့ဒီလူလူရယာအေးချမ်းဆိုတာမနေကြဘဲနဲ့တယောက်နဲ့တယောက်ရံဖြစ်နေတာစိတ်ပြည့်စရာကောင်းတယ်တံဝေခံဆိုတာစိတ်ပြည့်စရာကြီးပဲညီငွေစရာကောင်းယထာတံဝေစီတမယငါတော့တော်တော်စိတ်ပြည့်တယ်ပေါ့ငါကိုယ်တိုင်စိတ်ပြည့်တယ်အချင်းချင်းညီညွတ်ညွတ်နေကြမဲ့အစားအခုလိုရံဖြစ်နေတာစိတ်ပြည့်ဖို့ကောင်းတယ်ပေါ့အဲ့ဒီစိတ်ပြည့်ဖို့ကောင်းတယ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ငါမင်းတို့ကိုရှင်းပြမယ်တဝေမင်းနဲ့ကောဒီယာမင်းတွေကိုအကုန်လုံးကရှင်းပြမယ်ဆိုပြီးတော့ဒီဒါအစကားခြိလိုက်တာရှင်းပြမယ်ဆိုပြီးဒုတိယကထာမှာမြတ်စွာဘုရားပါဟောတော်ဖန္ဒမန္နပစံဒိဋ္ဌဝမစ္စေအဘောရကိယထာတိတ္တထင်ရှားတဲ့ဥပမာပေးလိုက်တာ ရှင်ရီကတဖြည်းဖြည်းယောနေသွားလို့ရှင်မရှိတော့လောက်အောင်ဖြစ်သွားတဲ့အိုင်ထဲကငါးတွေဟာတဖြတ်ဖြတ်နေထိငါးတွေဟာတုံလုံးချောက်ချနေကြတယ်နော်ငါးတွေဟာရှင်ဆိုတဲ့ပုံခုရမရှိတော့တဲ့အခါမှာငါးတွေဟာတဖြတ်ဖြတ်နေငှက်တွေကလည်းဝိုင်းလာကြပြီနော်ဖြိုင်းတွေကလည်းဝိုင်းလာကြပြီတခြားငှက်တွေကလည်းဝိုင်းလာကြပြီအဲ့ဒီရှင်မရှိလို့အကာအကွယ်မဲ့တဲ့ငါးတွေကိုဖမ်းယူစားတော့နေကြတယ်။အဲ့ဒီငါးတွေဟာတစ်ဖြတ်ဖြတ်နဲ့တုံလှုပ်နေကြသလိုပဲ။အဲ့တော့ငါးဆိုတာကုန်းမော်တင်လိုက်ရင်ဖလက်ဖလက်ဖြစ်နေတာပဲလေ။အဲ့ဒါဟိုပျော်လို့ခုံတာမဟုတ်ဘူး။လူတွေကတော့ကဲပျော်လို့ခုံနေကြတာ။ငရဲကြသွားလို့ရှိရင်ပူလို့ခုံတာအဲ့ဒါပျော်လို့ခုံတယ်မှတ်တယ်။ဟိုမိတ္တဝိနကဆိုတဲ့ကောင်အဲ့လိုဟာမျိုးဖြစ်တယ်ပေါ့။လူတယောက်ကခေါင်းမှာတင်းနှောင်းဆက်ကြီးကခေါင်းပေါ်မှာလဲနေတော့သွေးရဲတန်ရဲဖြစ်နေ။အဲသူကအမေစော်ကားပြီးလာတဲ့ကောင်ဆိုတော့အဲ့ဒီငရဲသားကိုတွေ့တဲ့အခါကျသူကထင်တယ်။ဟာဒီကောင်ခေါင်းပေါ်လဲပန်းမွင့်ကြီးပန်ထားပါလား။သူမျက်နှာလည်းပဲစံတကူးနန်းသာနေတွေလိမ့်ထားတာ။ဟိုကောင်ကအမေလေးလူလေးနဲ့ကခုံနေတာဟိုအဲ့ဒါသူကတကယ်ကိုဟိုဟိုဟိုအဲ့ဒီလူလေးနဲ့ဒုက္ခရောက်လို့ခုံပေါက်နေတာကိုကနေတယ်ထင်တယ်။နော်ခုခေတ်ကနေတော့ခတ်ဆင်တယ်ပါ။အဲ့ဒီမှာသူကသွားပြီးတော့လောကမှာတော့မင်းအပျော်ဆုံးထမရဲ့ခေါင်းပေါ်ကလည်းပန်းကြီးပန်ထားသေးတယ်နန်းသားတွေလည်းလိမ့်ပြီမင်းအမလေးလူလေးဩနေတာကိုသူကပေါ့တခြင်းဆိုနေတယ်လို့ထင်နေလားမသိပါဘူး။တချင်းဆိုပြီးတော့ကာနေတယ်လို့ထင်တာသူစိတ်ထဲမှာမင်းကြပန်းကြီးငါပေးပါလို့သွားတောင်းတာဟိုကောင်ဒါကြပန်းမဟုတ်ဘူးသင်တုံးဆက်ကြီးဆိုတော့မင်းငါမပေးခြင်းလို့လိမ့်နေပါကွာပြောတော့ဟိုကောင်ကအေးငါတော့ကြွတော့မယ်နဲ့ဆိုပြီးတော့သူကောင်းမော်သင်တုံးဆက်ကိုဟိုကောင်ကောင်းမော်ပြစ်တင်လိုက်တဲ့အခါကျတော့မိတ္တဝိနေကဆိုတော့ကောင်အဲ့ဒီကောင်းမော်သင်တုံးဆက်ရောက်သွားအဲ့ဒီကျတော့မှသင်တုံးဆက်မှန်သိတယ်ပစ္စည်းချင်းကြုံပြီဆိုရင်အဲ့လိုပဲအဲ့လိုပဲဖဏမန္တံပဇန်ဒိတ်တောမစ္စီအပောရကေယထာငါးတွေဟာရေနဲ့လို့တဖြတ်ဖြတ်ခုံးနေတာဟာကြောက်လန့်တုံလှုပ်ပြီးခုံးနေကြတာဖြစ်တယ်ပေါ့ပျော်လို့ခုံတာမဟုတ်ဘူးတဲ့နော်ပျော်နေတာမဟုတ်ဘူးသူတို့ဟာယုံကံပြီးတော့အသက်ရှင်မှုအတွက်ခါကြောက်လန့်တကြဖြစ်ပြီးတော့ခုံးနေကြတာအဲ့ဒီလိုလူတွေဟာဒုက္ခရောက်ပြီဆိုလို့ရှိရင်တော့စိတ်တုံ့လှုပ်ချောက်ချပြီးတော့နေကြတယ်တဲ့အဲ့ဒါတွေကိုမြင်တဲ့အခါမှာအညမင်းကြီးဟိပြာရုတ်တိဒိဋ္ဌဝမံဖယမဝိတိအဲ့ဒါလိုတုံ့လှုပ်ချောက်ချပြီးတော့လူတွေကြည့်လိုက်မယ်ဆိုလို့ရှိရင်တော့ဟုတ်လားတရားတော်မှာမို့တုံ့လှုပ်ချောက်ချနေတာပစ္စည်းတွေဆုံးသွားလို့တုံ့လှုပ်ချောက်ချနေတာဆွေတဲ့မျိုးတွေကနေဆုံးရှုံးသွားလို့တေဆုံးသွားလို့တုံလုံးချောက်ချနေတာလူတွေကတုံလုံးချောက်ချမှုတွေအများကြီးဖြစ်နေကြတယ်အငြိမ့်ဝင်နေနိုင်ရဘူးအဲ့လိုတုံလုံးချောက်ချပြီးတော့ရေထဲကရေရေနှဲသွားတဲ့အိုင်ထဲကငါးရီလိုပဲတစ်ဖက်ဖြတ်နေတုံလုံးချောက်ချပြီးအညမင်းကြီးဟိပြာရုတ်တိအဲတုံနဲ့တူဒေါသရီနဲ့ရဆောင်တခဲခဲနဲ့နေကြတာတွေမတည့်ကြတာတွေအချင်းချင်းရံဖြစ်ကြတာတွေအဲ့ဒါတွေမြင်တဲ့အခါကျတော့ငါရင်ထဲမှာစိတ်ပြက်ညီးငွေ့เสียကြီးလောကကြီးတစ်ခုလုံးကစိတ်ပြက်ဖွယ်ကောင်းတယ်ဆိုတာတွေ့ရတယ်လို့ယသဗျာတဟောတာเนาะတတိယဂါထာမှာကျတော့တမန္တမတ္တရောလောကောထိတတ္တသမေရိတာလောကကြီးကိုကြည့်လိုက်မယ်ဆိုလို့ရှိရင်အနှစ်သာရလုံးဝမရှိဘူးအနှစ်သာရဆိုတာခိုင်မာတာတခုမှမရှိဘူးအခုချမ်းသာတော့ကြမွဲသွားပြန်အခုရာထူးရှိတော့ကြရာထူးကျသွားပြန်အခုကျမ်းမာနေတော့လေးကျတော့နေမကောင်းလို့တဲ့ဆေးရုံရောက်သွားပြန်အဲအခုမှအဲပျော်ပွဲရှင်ပွဲစကားတွေပြောနေသေးခဏနေတော့တည်သွားပြီလို့သတင်းကြပြန်လောကကြီးကဘာမှခိုင်မြဲမှုမရှိဘူးတဲ့တမန္တမတာရောလောကပေါင်းခြင်းလောကကြီးကြည့်မယ်ဆိုလို့ရှိရင်တော့ဘယ်ရာမှခိုင်မြဲတာမရှိတာသိကြတယ်
လူတွေရဲ့စိတ်ဆန္ဒဟာအိဆံဘဝနမတ္တနောကိုယ့်ရဲ့လုံခြုံရာဘေးကင်းရာကိုယ့်ရဲ့ဘဝနားခိုရာကိုအများရန်ရှာဖွေနေကြတယ်။ဟောနေစရာအတွက်လူတွေဟာအများရန်စိတ်ဝင်စားနေကြတယ်။အဲ့ဒီလူစိတ်ဝင်စားနေဒီနေရာကောင်းလိမ့်မယ်ထင်တယ်။ဒီအချိန်လေးကောင်းလိမ့်မယ်လို့မျှော်လင့်ချက်တွေရှိနေကြပေမဲ့နတ်တသာသိမ့်အနောတိတံထင်တဲ့အတိုင်းမဟုတ်ဘဲနဲ့ဆုံးသက်သွားတာတွေအများကြီးပဲ။ထင်တဲ့တိုင်းမဟုတ်ဘဲနဲ့ဆုံးသက်သွားတာ။ဘာလို့လို့ဆိုရင်သူဆိုရကိုကိုသာဝရနုပြိုနေမယ်လို့ထင်မိမယ်လို့အိုမင်းချင်းနဲ့ဆုံးသက်သွားရပြန်တယ်။သာဝရကျမ်းမာနေမယ်လို့ထင်မိမယ်လို့ယောဂဖြစ်ခြင်းမှလည်းဆုံးသက်သွားကြတယ်။သာဝရအသက်ရှင်နေမယ်လို့ထင်လို့ထင်မိမယ်လို့သေဆုံးခြင်းမှဆုံးသက်သွားကြတယ်။ဘယ်သူမှသူ့ကိုသူသိမယ်လို့မထင်ကြဘူး။နော်။ဘယ်သူမှသူ့ကိုသူရုပ်ရည်ရှင်မြတ်ဖြစ်သွားလိမ့်မယ်ဘယ်သူမှသူ့ကျမ်းမာရေးပျက်စီးသွားမယ်လို့ကိုယ့်ကိုယ်ကိုမျှော်လင့်မထားကြဘူးတဲ့အလုံးမျှော်လင့်ကြတော့အိဆံဘဝနမတ္တနောကိုကောင်းစားဖို့ကိုလုံခြုံဆင်းရဲဖို့ဒါပဲမျှော်လင့်ကြတာသို့တော့တကယ်ရလားလို့ဆိုမရဘူးတဲ့အလုံးတစ်ခုကိုအောင်မြင်နိုင်မယ်လို့ထင်တယ်လို့တယ်မအောင်မြင်ဘူးနော်လူတကာထင်ကြည့်မယ်ထင်ပြီးတော့လုပ်တယ်ထင်မကြည့်ဘူးလူတကာချီးမွမ်းမယ်လို့ထင်ပြီးလုပ်တော့ကဲ့ရဲ့ခါရပြန်ချမ်းသာမယ်ထင်ပြီးလုပ်တယ်ဒုက္ခနဲ့တိုးတယ်အဆုံးသက်တည်းอ่ะအဲ့ဒီလိုကြီးပဲဖြစ်နေကိုမထင်မှတ်တဲ့အဆုံးသက်နဲ့ပဲလောကကြီးကအဆုံးသက်နေတာဆိုတော့လောကကြီးရဲ့ခိုင်မာမှုအနှစ်သာရရှိမှုဟာဘယ်နေရာမှရှာမတွေ့နိုင်ဘူးတဲ့ဒိတာတ္တဗ္ဗသမေရိတာအားလုံးဟာလှုပ်လှုပ်လှုပ်လှုပ်နဲ့ဟိုရိမ့်ရိုင်နေတဲ့သဘောပဲတွေ့ရတယ်။သင်္ခါရတရားမှန်သမျှဘယ်ယာမှတိမှတ်တည်ငြိမ်နေတာမရှိဘူး။အများအားပြောင်းလဲနေတာ။ ever changes ဆို။ဘာပဲဖြစ် ever changes ပဲနော်။အများအားပြောင်းလဲနေတာ။ကောင်းမယ်ထင်လားမကောင်းဘူး။နော်။မျောလင်းကြတာပဲလေ။အခုဆိုရင်ဘုန်းကြီးတို့ခုလက်တွေ့နေကြတယ်ကဘာကြီးမှာလက်တွေ့နေကြတယ်ဗိုင်းရပ်စ်ယောဂနဲ့2019ခုနှစ်ကပေါ်လာတဲ့ဗိုင်းရပ်စ်ယောဂနဲ့ဒီလိုလို့ဘယ်သူမှမမျှော်လင့်ဘူးလေမမျှော်လင့်တာရခုဖြစ်နေတယ်လေအဲ့ဒီတော့ကဖြစ်ခါသားတော့ပြောတယ်ຫນွေပေါက်ရင်ပျောက်တော့မှာပါဆိုပြောတတ်နေကြတယ်ຫນွေပေါက်လေမပြောက်ဘူးခေါင်းတော်ထောင်းလာသေးတယ်။နောက်မိုးရွာရင်ပြောက်မယ်လို့ထင်တယ်မိုးရွာတော့လည်းမပြောက်ဘူး။ဆောင်းရောက်ရင်လည်းပျောက်သွားလိမ့်မယ်လို့ထင်ကြတယ်ဆောင်းရောက်ပြန်တော့လည်းမပျောက်ပြန်။ဗိုင်းရပ်စ်ကမျိုးမျိုးပြောင်းလိုက်တယ်နော်။မျိုးမျိုးပြောင်းပြီးတော့အရင်တော့ကဒယ်လ်တာတို့အပ္ပါတို့နဲ့လာခဲ့တာအခုတခါအိုမာအိုမီကရွန်ဆိုပြီးတော့လာပြန်ပြီ။တနေ့ကျော်နှစ်နှစ်ထဲရောက်နေပြီပျောက်သေးဘူးဘယ်တော့ပျောက်မယ်လို့မျှော်လင့်လို့မရဘူးဖြစ်နေအဲ့တော့မထင်မှတ်တာတွေအကုန်ဖြစ်နေတာဒေါကကြီးဟာကောင်းစားလိုက်မယ်လို့ထင်ပြီးတော့မကောင်းစားတာတွေနဲ့ကျော်ရတယ်အဲ့ဒါကြောင့်မို့မြတ်စွာဘုရားတမန္တမတ္တာရောလောကောဓိတတ္တသမေရိတာအိသံဘဝနမတ္တနောနတ္တသာသိအနောတိတံပဝန်းကျင်ကကိုယ့်ရဲ့ပဝန်းကျင်လောကကြီးကိုနှစ်သာရရှိမယ်လို့ထင်တာလုံးဝနှစ်သာရမရှိဘူးတဲ့အားလုံးဟာတည်ငြိမ်မှုမရှိဘဲနဲ့လှုပ်ရှားရိမ့်ရိုင်နေတာသာဖြစ်တယ်အိဆံဘဝနမတ္တနောကိုယ့်အတွက်တော့ဒီနေရာလေးကနော်လုံခြုံစိတ်ချရတယ်လို့ထင်နေကြတော့လည်းပဲလုံခြုံစိတ်ချရတဲ့နေရာဆိုတာမတွေ့ရဘူးလောကကြီးထဲမှာလုံခြုံစိတ်ချရတဲ့နေရာရှာလို့မတွေ့ဘူးလို့အဲ့ဒါလို့ရသော်ဗျာဒီတုတ်တံမှာဟောကြားခဲ့တာဖြစ်တယ်ဗောအဲ့တော့ဒီနေ့အပိုင်းတစ်ကိုဒီလောက်နဲ့ပဲနိုင်ရှိသွားလို့ရပ်ပြီးနောက်တစ်ရက်ကိုဆက်ပြီးတော့ရသော်ဗျာဘလို့ဟောတယ်ဆိုတာနိုင်ယူချရအောင်တရားချက်ကသူတော်စင်ပြိဿအပေါင်းတို့ရသော်ဗျာဟောကြားတဲ့ဘသူအမားလဲဆိုတာလောကကြီးမှာကြုံတွေ့ရတဲ့ဒုက္ခဒုက္ခတွေဟာကိုလုခဲ့တဲ့အမားတွေများစွာရှိတယ်ဆိုတော့ကိုယ့်ကိုစဉ်းကျင်သုံးသပ်ကြည့်တတ်ဖို့မြတ်စွာဘုရားထောက်ပြပြီးတော့ဟောကြားတာဖြစ်လို့အားလုံး Gogo, Badu Male Surau, a Pie Tone, Josa Ato Nanyava Segundari. She's a child, okay. Shimpeya, Shimpeya, Yadwido Duti, Tama Dina, Shashima Dali, Levan Chandago, Yamo Bunai Badoja, Tama Dina, Shashi Zia, Shidan Jalie, Tama Dave, Sin Jimba. ปุโลจะ၍ปุโลจะ၍อมตะทานอมตะทานธรรมทานอมตะทานเตยหลุรโกเตยหลุรโกเปลุจะบากุอิเปลุจะบากุอิเตยรอมยัดโกเตยรอมยัดโกโยติลิเมสวามัมมัตตานาอมตะทานอายุทาลิเยอายุทาลิเยนาจาจะบากุอินาจาจะบากุอิ ตัตตวะวุฑุตัตตวะวุฑุอสุสุโรภิญอสุสุโรภิญปูโซจะบากุอิยะนิยะคุอาทุปิโลจะยะโตอาทุปิโลจะยะโตอีกองมูอีกองมูอีกุตุสุสุติอีกุตุสุสุติเนวันฉันตาอิเนวันฉันตาอิอะจองทอปันอะจองทอปันဖြစ်ပါစေตรีဖြစ်ပါစေตรีอีกองมู
อภูบากะโกอภูบากะโกอมิอภอภูอภาโกอภาเสียตมะรุอาเสียตมะรุอากุตุอมยกุตุอมยเวงะบากุอิเวงะบากุอิ 35
我睡你不醒，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁大眼睛，睁